မြန်မာသမ္မတဦးထင်ကျော်ရဲ့ဖိတ်ကြားချက်အရပိုယဟမင်းကြီးဖရန်စစ်ဟာမြန်မာနိုင်ငံကိုနိုဝင်ဘာလကုန်ပိုင်းမှာတရားဝင်တွားရောက်လည်ပတ်မှာဖြစ်ပါတယ်။ဒါဟာပိုယဟမင်းကြီးတပါးအနေနဲ့မြန်မာနိုင်ငံကိုပထမဆုံးအကြိမ်တွားရောက်လည်ပတ်တာဖြစ်ပါတယ်။နိုဝင်ဘာလ29ရက်နေ့မှာမြန်မာနိုင်ငံကိုဆက်ရောက်ပြီး၄ရက်ကြာနေထိုင်မှာဖြစ်ပါတယ်။အဲဒီနောက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်မှာဖြစ်ကြောင်း Union of Catholic Asia သတင်းဌာနကတနင်္လာနေ့မှာသတင်းထုတ်ပြန်ပါတယ်။ပိုယဟမင်းကြီးအခုလိုတွားရောက်လည်ပတ်ခြင်းကြောင့် Catholic ဘာသာဝင်ဗာတီကန်နန်တော်နဲ့မြန်မာနိုင်ငံအကြားဆက်ဆံရေးတိုးတက်ကောင်းမွန်စေမယ့်သိသာတဲ့ခြေလှမ်းတရားဖြစ်ပါတယ်။ပိုယဟမင်းကြီးဖရန်စစ်စာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံမှာဖြစ်ပြီးရန်ကုန်မြို့ကိုလည်းတွားရောက်ဖို့စီစဉ်ထားပါတယ်။ပိုယဟမင်းကြီးဟာမူလကဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံကိုတွားရောက်ဖို့စီစဉ်ထားတာဖြစ်ပေမဲ့အိန္ဒိယခေတ်စဉ်အဆင်မပြေဖြစ်ပြီးတဲ့နောက်မှာမြန်မာနိုင်ငံကိုတွားဖို့စီစဉ်လိုက်တာဖြစ်တယ်လို့ဆိုပါတယ်။ပိုယဟမင်းကြီးဟာရခိုင်ပြည်နယ်မှာရှိတဲ့ရဟင်းဂျာမွတ်စလင်တွေရဲ့အခွင့်အရေးကြေကိစ္စနဲ့ပတ်သက်လို့အရင်ကထုတ်ဖော်ပြောဆိုတာတွေရှိခဲ့ဘူးတာအပြင်နိုဝင်ဘာလခီးစဉ်အတွင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်မှာဖြစ်တာကြောင့်ဒီခီးစဉ်အတွင်းရိုဟင်ဂျာတွေအရေးနိုင်ငံကောင်းဆောင်နေတဲ့ဆွေးနွေးမယ့်အလားအလာရှိနေပါတယ်။လူဦးရေ50တန်းကျော်ရှိပြီးဗုဒ္ဓဘာသာဝင်အများစုနေထိုင်တဲ့မြန်မာနိုင်ငံမှာကက်သလစ်ခရစ်ယာန်ဘာသာဝင်ပေါင်း63,600နီးပါးရှိပြီးကက်သလစ်အသင်းတော်ပေါင်း384ခုရှိတယ်လို့ဗာတီကန်နန်းတော်ကနောက်ဆုံးထုတ်ပြန်တဲ့2015ခုနှစ်စာရင်းစရာမှာဖော်ပြထားပါတယ်။